တော်နန်းကြီးရဲ့ရွှေနဲ့မနေ့ကသမရယုံဝင်ကြီးဦးစိုးသိန်းတို့နဲ့တွေ့ဆုံဆွေးနွေးကြတယ်လို့ကျမတို့သိရလို့ပ
ါကျမတို့နဲ့တွေ့တယ်ဆိုတာအမှန်ပဲတွေ့ဖို့စီစဉ်ရသူတို့မှမရှိဘူးကျမတို့ကသာသာပြပွဲနဲ့တိုက်ဆိုင်သွားလို့လေသူတို့ကအပြန်လမ်းမှာဒီစာနဲ့ပြတဲ့ကောင်းဆောင်လေးနဲ့စကားပြောချင်တယ်ဆိုပြီးတော့လာခေါ်သွားတာပါဝင်ကြီးဦးစိုးသိန်းနဲ့တွေ့ဖြစ်တယ်နောက်ပြီးတော့ဝင်ကြီးဦးရဲ့ထွန်းနဲ့ပေါ့နှစ်ယောက်နားဒီအခန်းထဲမှာလည်းဒီနော်ဝေးပဲပေါ့နော်နော်ဝေးဆန်အမရဲ့နောက်ပြီးတော့နိုင်ငံသားရေးဝင်ကြီးကလူရင်းမှုဖွဲ့ဝင်ရဲ့လည်းပါတယ်ပေါ့လေ
ဟုတ်ကဲ့ဝင်းကြီးဦးစိုးသိန်းတို့ကတော့နန်းကြီးရွှေတို့ဘာတွေပြောလဲရှင်တော့နန်းကြီးရွှေတို့ဘက်ကရောဝင်းကြီးတို့ဘာတွေများတင်ပြလဲရှင
်ပထမဆုံးသူတို့မေးတာဒီပြည်ဖွဲ့ကလည်းပေါ့နော်ဘယ်သူကိုစားပြုပြီးတော့ဆန္ဒပြတာလဲပေါ့နော်ကျမတို့ကပြည်တာတော့ကျမတို့ကဒီ individual တွေဖြစ်တယ်နောက်ပြီးတော့အတိုင်းသားတွေပေါင်းစုံပြီးတော့စုစည်းပြီးတော့ဒီဆန္ဒပြရတဲ့ရည်ရွယ်ချက်ကဒီသိန်းဖိန်ဆိုရတခုထဲမဟုတ်ပဲနဲ့ဒီနော်ဝေးအစိုးရကိုလည်းကျမတို့ကပြချင်တယ်ဘာလို့လဲဆိုတော့ဒီမြန်မာနိုင်ငံရဲ့ပြောင်းလဲမှုပေါ့နော် positive change ကိုကျမတို့ကလက်ခံတယ်ကျူလဲကျူဆိုတယ်အသီးမှလည်းပြုတယ်ဒါမဲ့ကြန့်ရှိနေသေးတဲ့ဖြစ်ပျက်နေသေးတဲ့ဒီလူထုတွေကြားမှာမတရားလုပ်ခံရသေးတယ်ဆိုတဲ့အကြောင်းကိုကျမတို့ကအဓိကထားပြဆန္ဒပြတယ်။နောက်ပြီးတော့ကျမတို့အဓိကဒီကြားချင်တာကဒီ2008ဖွဲ့စည်းပုံဥပဒေကမပြောင်းတရွေ့ဒီစစ်အစိုးရရဲ့လုပ်ပိုင်းခွင့်အာဏာတွေပေါ့နော်သူတို့တဲ့မှာရှိနေသူတွေတော့ကျမတို့အတွက်ကတော့ဒါတကယ်နီးလမ်းမှန်တဲ့ဒီမိုကရေစီလမ်းပေါ်မှာမရောက်သေးဘူးလို့တကယ်ကတော့အဲ့ဒီဘုံဂျီကိုစိုးသိမ်းရပြောတယ်ပေါ့နော်သူတို့လည်းပြောင်းဖို့သူတို့လည်းလုပ်နေပါတယ်ပေါ့နော်သူတို့လည်းပြောင်းချင်တယ်တဲ့ဒါပေမဲ့အခက်အခဲရင်းငိုင်းရှိတယ်ပေါ့နော်သူဦးစိုးသိန်းကိုယ်တိုင်ကလည်းဒီတူအောင်ဆန်းစုကြည်နဲ့လည်းစကားပြောခဲ့တယ်ပေါ့ဒီစီကံဥပဒေကိုပြောင်းဖို့ပေါ့နော်အဲ့ဒါဒီဟာကိုလည်းလွတ်တော်မှာတင်ရမယ်ပေါ့နော်ဒီဟာကိုလွတ်တော်မှာတင်မှာအဲ့ဒီမှာမဲတွေခွဲမယ်ပေါ့နော်မဲခွဲလို့ရှိလို့ရှိရင်လည်းသူတို့ရှုံးမယ်ဆိုတာသူတို့သိတယ်ဒါမဲ့သူတို့ထပ်လုပ်မယ်ထပ်ကြိုးစားမယ်ထပ်တင်မယ်လို့တော့ပြောသွားတယ်တခြားဆွေးနွေးတဲ့ဟာတွေအဲဒီမှာပေါ့နော်ကျွန်တော်တို့ကတောင်းဆိုတယ်ပေါ့နော်ဒီမိုကရေစီပါတီတွေနဲ့တိုင်းရင်းသားအဖွဲ့တွေနဲ့နောက်ပြီးတော့ဒီအစိုးရနဲ့ပေါ့နော်အဲ့ဒါစကားဝိုင်းတစ်ခုတည်းမှာဆွေးနွေးနိုင်အောင်ပေါ့နော်ကျွန်တော်တို့ကလှူလာတယ်ဒီဝန်ကြီးတွေကပြန်ပြောတဲ့ဟာသူတို့ကြိုးစားနေတယ်ပေါ့နော်သူတို့ကြိုးစားနေတဲ့အချိန်မှာဒီလိုမျိုးတစ်ချိန်ပြည်နယ်ဘက်မှာဆစ်ဖြစ်နေတဲ့အတွက်ကြောင့်လည်းသူတို့စစ်ပွဲကိုအရင်ဆုံးသူကလောက်ရမယ်ပေါ့နော်ဒီလာမယ့်အခုနိုဝင်ဘာမှာဒီလိုမျိုးတိုင်းရင်းသားစုညီစွာနဲ့စကားပြောဖို့သူတို့မှအစီအစဉ်ရှိတယ်ဒါပေမဲ့ဒီအချိန်ပြည်နယ်ဘက်ကစစ်ကမပြီးသေးဘူးမငြိမ်းအေးသေးဘူးဆိုလို့ရှိရင်ဒီအစီအစဉ်ရွှေ့ရင်လည်းရွှေ့နိုင်တယ်ဆိုတဲ့အကြောင်းအဲ့ဒါလည်းပြောဖြစ်တယ်နောက်ဆုံးပေါ့နော်သူတို့ပြောတယ်ဘာမှာပြည်ရတော့ပွင့်လင်းနေပြီတိုးတက်နေပြီပေါ့နော်လာကြည့်ပါပြန်လာပါပြန်လာပြီးတော့ဝိုင်းဝန်းပြီးတော့ဆောင်ရွက်ပါဒါပေမဲ့ကျမတို့ပြောတာပေါ့နော်နောက်ဆုံးဖြစ်သွားတဲ့အရာဥစဉ်တိုင်းရဆန္ဒပြပွဲတိတ်ဆပေါ့နော်အဲ့ဒါနဲ့သူတို့ကပြန်မလဲတဲ့တက်တည်ရှိလာတဲ့သူတို့ကမေးတယ်ပေါ့နော်အဲဒါတွေသူတို့မကြားပါလားမသိပါလားအဲ့ဒါတွေမရှိတော့ဘူးတဲ့သူတို့ပြောတယ်မဟုတ်ဘူးလို့ရှိတယ်တက်တည်တာတကားနဲ့နောက်ပြီးတော့နာမည်တွေပါဟိုတန်ရရတဲ့လူတွေရဲ့နာမည်တွေပါပြောနိုင်တဲ့အခါကျတော့သူတို့မျက်စိမျက်နှာတွေပြည့်သွားတယ်နော်နော်ဝေးပေးရတယ်သူတို့အတင်းမဲ့မေးတယ်ဘယ်ရလဲပေါ့နော်ရှိနေတော့မလားလူမျိုးတွေကိုနေပြန်လာတယ်
ဟိုဝင်းကြီးဦးစိုးသိန်းတို့နဲ့တွေ့တဲ့အချိန်မှာဒီနော်ဝေးအစိုးရဘက်ကလည်းဟိုရှိတယ်ဆိုတော့လေဟိုသူတို့ဘက်ကရောဒီမြန်မာနိုင်ငံလက်ရှိချိန်နဲ့ပတ်သက်ပြီးတော့ဘာတွေဝင်ပြီးပြောဆိုဆွေးနွေးတာမျိုးရှိလဲရှင့
်သူတို့ကဖက်သမားမှာကျမတို့ကိုဒီမြန်မာနိုင်ငံနဲ့အဆက်အစပ်ကြောက်နေတယ်ဆိုတဲ့ပုံစံမျိုးပေါ့နော်သူတို့ပြောတယ်မြန်မာနိုင်ငံတွေကကြောင်းလဲနေပါပြီအခုဆိုရင်တိုးတက်နေပါပြီပေါ့နော်စီးပွားရေးတွေလည်းလုပ်ပိုင်ခွင့်ရှိနေပါပြီနောက်မီမီဒီယာတွေလည်းပွင့်လင်းနေပါပြီပေါ့နော်အဲ့ဒါတွေသူတို့ကဒီအစိုးရဘက်မှဝင်ပြီးတော့ပြောပေးတယ်ဒါမဲ့ကျမတို့ကပြောတယ်အဲ့ဒါတွေကျမတို့လက်ခံနေဟုတ်တယ်ကြောင်းလဲနေပြီဒါပေမဲ့ကြံရှိနေသေးတဲ့အခွင့်အရေးကျိုးပေါက်ခံရတဲ့လူတွေအားဒီမှာအများကြီးကြံနေသေးတဲ့ရာသူရသားတွေနောက်ပြီးတော့တိုင်းရင်းသားနေမြန်မာရှိနေသေးတဲ့စိတ်ဒုက္ခတွေလည်းရှိနေသေးတယ်အဲ့ဒါတွေကိုလည်းပြန်ပြီးတော့စဉ်းစားပြီးဖို့ကျမတို့ကပြောတယ်သူတို့နောက်ပြီးတော့ဒီစီးပွားရေးကိစ္စနဲ့ပတ်သက်ပြီးတော့လည်းကျွန်တော်ကအရင်ကဝန်ထမ်းအမနဲ့လည်းပြောဖြစ်တယ်ဒီစီးပွားရေးကိစ္စနဲ့ပတ်သက်ပြီးတော့သူတို့ကကူညီနေတာကိုတကယ်တန့်ရှင်းတဲ့ကူညီခြင်းကိုကျမတို့ကလိုချင်တယ်ဒီကူညီတာကိုသူတို့က expectation တခုထားမယ်ဆိုလို့ရှိရင်တော့ဒါကသူတို့ရဲ့စေတနာကစစ်မှန်တဲ့စေတနာမဟုတ်ဘူးလို့ကျမမြင်တယ်လို့သူတို့ပြောလိုက်တယ်လေ
ဟုတ်ကဲ့အခုလိုပြောပြတဲ့အတွက်ဒေါ်နန်းကြီးရွှေကိုကျေးဇူးတင်